စက်တင်ဘာလ29ရက်ဗိုလ်ထူးနေ့ကအောက်လွတ်တော်နိုင်ငံရေးရာကော်မတီမှ Burma's Brutal Campaign Against the Rohingya ဆိုတဲ့ခေါင်းစဉ်နဲ့ကြားနာပွဲတစ်ခုလုပ်ခဲ့တာဖြစ်ပြီးကော်မတီဝင်အောက်လွတ်တော်အမတ်တွေနဲ့ပြင်ပဆွေးနွေးမဲ့သူတွေတက်ရောက်ခဲ့ကြပါတယ်။ဒီကြားနာပွဲမှာအမေရိကန်ပြည်ထောင်စုဆိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံတာမတ်ကြီးရှိနေခဲ့ပေမဲ့မြန်မာတာမတ်ကြီးတော့ရှိနေခဲ့ပါဘူး။ဒါနဲ့ပတ်သက်ပြီးဒီမိုကရက်ပါတီကအောက်လွတ်တော်မှ Brad Sherman ပြောသွားတာက
I'd also like to introduce the ambassador of Burma, but unfortunately I can't because that ambassador is not.
တာမတ်ကြီးကိုလည်းကျွန်တော်ဒီမှာမိတ်ဆက်ပေးလို့ပဲတာမတ်ကြီးကဒီမှာရှိနေပါဘူး။တာမတ်ကြီးကဒီမှာရှိနေမယ်ဆိုရင်မြန်မာအစိုးရရဲ့မူဝါဒတွေကြောင့်ဆောင်ပေါင်းများစွာသောလူတွေနိုင်ငံကနေထွက်ပြေးသွားတဲ့အပေါ်ကဘာကဘလို့မြင်နေတယ်ဆိုတာကိုသိသွားမှာပါပဲ
။ဝါရင်ကော်မတီဝင်အောက်လွတ်တော်မှဒေနာရိုရဘော့ဂါကလည်းကြားနာပွဲမှာမြန်မာအစိုးရဘက်ကသာရှိနေရင်သူတို့ပြောတာကိုလည်းသိရမှာပဲလို့ပြောပါပါတယ
် We would have learned more I believe had we had someone from the Burmese government here to give their side of the story I'm chairman of I've been
သူတို့ကပြောကြရရှိတာကိုပြောဖို့မြန်မာဆိုရတဲ့ကတူဦးသားဒီမှာရှိနေမယ်ဆိုရင်ကျွန်တော်တို့ပို့ပြီးတော့သိရလိမ့်မယ်လို့ယုံကြည်ပါတယ်ကျွန်တော်ကဥက္ကဋ္ဌတူဦးနဲ့ဖြစ်ပြီးတော့ sub committee တီးတီးရဲ့ဥက္ကဋ္ဌအဖြစ်လည်းလုပ်ခဲ့ဥပါတယ်ဘယ်ကိစ္စမှမဆိုတစ်ဖက်ကပြောတာတွေကဘလောက်ပဲမှန်နေပါစေနောက်ဆက်လုံးကပြောနေတဲ့အခွင့်အရေးရအောင်ကျွန်တော်အမြဲကြိုးစားပါတယ်ကျွန်တော်တို့ဒီကနေ့ကြားခဲ့တဲ့ဆွဆွဲချက်တွေအပေါ်မှာအပြန်အလှန်ပြောတာတုံ့ပြန်တာငြင်းချက်ထုတ်တာပြီးတော့တရားရောက်ကဘယ်လိုများတုံ့ပြန်မလဲဆိုတာကြားရရင်စိတ်ဝင်စားစရာကောင်းမယ်လို့ကျွန်တော်ထင်ပါတယ
်မြန်မာနိုင်ငံနဲ့ပတ်သက်ပြီးဒီလိုအရေးကြီးတဲ့ကြားနာပွဲမျိုးမှာရှိနေခဲ့တာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတာမတ်ကြီးဦးအောင်လင်းကို VOA ကဆက်သွယ်နေနေတာမှာတော့ဖိတ်ကြားချက်မရှိခဲ့ဘူးလို့တာမတ်ကြီးကအခိုင်အမာပြောပါတယ်
အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖိတ်ကြားချက်လုံးဝမရှိပါဘူး။သူတို့ကြားနာပွဲမတိုင်ခင်မှာ Mr. Edwards ရဲ့ယုံနဲ့ကျွန်တော်တို့အများအားဆက်သွယ်ရှိနေပါတယ်။သူ့အနေနဲ့ကျွန်တော်တို့ကတော့နိုင်ငံတော်ရဲ့လုံခြုံရေးအကြံပေးရာရှိနေသူတို့တွေးဖို့ဆိုတဲ့ဟာလေးကိုတော့ကျွန်တော်တို့ဆက်သွယ်တာရှိပါတယ်။လုံခြုံရေးအကြံပေးအနေနဲ့သူတို့လုံမဲ့နေ့မတိုင်ခင်မှာနယူးယောက်ကိုပြန်သွားရမှာမဟုတ်လို့ကျွန်တော်တို့အနေနဲ့လာပြီးတော့တွေးဆနိုင်ခြင်းမရှိဘူးဆိုတဲ့ဟာတော့သူတို့ပြောထားခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်မို့သူတို့ကနေပြီးတော့တကယ်ပဲကျွန်တော်တို့ရှိနေခြင်းလဲဆိုလို့ရှိရင်ကျွန်တော်တို့လည်းပြည်ပမှာဖိတ်ကြားมาဖြစ်ပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့လုံးဝကျွန်တော်တို့ကြောင်ကြားခြင်းဖိတ်ကြားခြင်းမရှိပါဘူးဆိုတဲ့ဟာလေးတော့ပြောပြရမယ်
။အရင်နေ့ကကြားနာပွဲမှာအမေရိကန်ပြည်ထောင်စုဆိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံတာမတ်ကြီးရှိနေတယ်ဆိုတော့လွှတ်တော်မှဘရက်ရှာမန်ပြောတာအရသိရပါပဲ။ဘင်္ဂလားဒေ့ရှ်တာမတ်ကြီးကဝင်ရောက်ပြောဆိုဆွေးနွေးတာမျိုးတော့မရှိခဲ့ပါဘူးခင်ဗျာ။